ဇူလိုင်လ30ရက်နေ့ညနေပိုင်းမှာကယားကီယီနီပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်စခန်းတနေရာမှာနှစ်ဖက်တိုက်ပွဲမရှိဘဲနဲ့စစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကျလို့အသက်73နှစ်အရွယ်ကလေးတစ်ယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့တယ်ဆိုပြီးတော့ဒီမော့ဆို PDF ကပြောပါတယ်အခုတလောစစ်ဘေးရှောင်စခန်းတွေဘက်ကိုလက်နက်ကြီးနဲ့မကြာပစ်ခတ်နေတာကြောင့်တနေရာပြီးတနေရာပြောင်းရွှေ့နေကြရပြီးလုံခြုံမှုကင်းမဲ့နေတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်ရန်ကုန်ကပေးပွဲသတင်းကိုမတ်စုမုံကပြောပြပေးပါမယ်
ကယားကရင်ပြည်နယ်ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းစစ်ဘေးရှောင်နေတဲ့နေရာမှာတော့ဇူလိုင်လ31ရက်နေ့မနေ့ညနေပိုင်းတုန်းကလက်နက်ကြီးကြီးကြလို့အစောပိုင်းတုန်းကအသက်73နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးပြီးတော့၄ဦးဒဏ်ရာရရှိခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်အဲ့ဒီဒဏ်ရာရသူ၄ဦးထဲမှာသေဆုံးသွားတဲ့ကလေးငယ်ရဲ့ဖခင်လည်းပါဝင်ပါလေ။ဒါပေမဲ့ရရှိထားတဲ့ပြင်းထန်ဒဏ်ရာကြောင့်ဖခင်ဖြစ်သူဟာလည်းဒီကနေ့ညနေ၄နာရီဝင်းကျင်လောက်မှာအသက်ဆုံးသွားတယ်လို့အခုလိုပြောပြပါဗျ။
ဟိုဒီကလေးရစီပေါ့နော်အခုဆုံးသွားပြီကြက်လည်းနေကြတာတော့တရားဆုံးသွားတယ်ပေါ့နော်ဒီ၅ရောက်တော့တန်ရရတယ်ပေါ့နော်အဲ့ဒါတင်းထန်တန်ရရတဲ့ဒီဆုံးသွားတဲ့ကလေးရဖြစ်ပဲဒီအခုဒီခုနကပဲဟိုကျွန်တော်တတိယပြည်လာဆုံးတော့ရေပေါ်တူလာတယ်အဲ့ဒါဆုံးသွားပြီတဲ့ဟိုနောက်ထပ်၃ရောက်ကြောင်းသေးတယ်ပေါ့အဲ့ဒီဆုံးတော့ထက်မှာတရားကြတော့နည်းနည်းစူးနေရပေါ့နော
်မနေ့တုန်းကနှစ်ဖက်အပြန်အလှန်ပြစ်ခတ်မှုတိုက်ပွဲမရှိခဲ့ပါဘူးဒါပေမဲ့ဒမောဆိုးမြွနဲ့စစ်ကောင်စီအခြေစိုက်တဲ့ငွေတောင်၁၀၀နှစ်တက်ရင်နဲ့ပရူဆိုမြို့နယ်အခြေစိုက်တဲ့တနှစ်ရှစ်တက်ရင်တွေကစစ်ဘေးရှောင်ပြည်သူတွေခိုလုံနေတဲ့နေရာတွေစီကိုလက်နက်ကြီးတွေနဲ့ဆယ်ကြိမ်လောက်ပစ်ခတ်ခဲ့တယ်လို့ဆိုပါတယ
်။မင်းမဲအနေထားမျိုးကြတော့လဲကျွန်တော်တို့တိုက်ပွဲလည်းမရှိဘူးလေကျွန်တော်တို့အပြန်လာရင်တိုက်ပွဲပစ်ခတ်တယ်လည်းမရှိဘူး။အဲ့ဒါကိုတမန်တကယ်ရေဆဲစီးပြီးတယ်လို့ကျွန်တော်ကမှားကြည့်တယ်ပေါ့နော
်။ကြံဒဏ်ရာရရှိခဲ့တဲ့သူတွေကလည်းညီကိုတွေဖြစ်ကြတယ်လို့ပြောပါတယ်။စစ်ဘေးရှောင်နေတဲ့ကုန်းတာရွာကန်ပြည်သူတို့ကမနေ့တုန်းကသူတို့နဲ့မလန့်မကန့်နေရာတွေမှာလက်နက်ကြီးပစ်ခတ်တန်းကြီးကြားနေရတယ်လို့အခုလိုပြောပြပါဗျ
။စစ်တပ်ဖက်ကလက်နက်ကြီးတွေထုသွားတာပေါ့ဆရာမရေစစ်စစ်ရှောက်ပြည်သူတွေစီကိုသူတို့ထုသွားတာလေ။သူတို့ကတခါထုဆို၃လေးလုံး၃လေးလုံးအညိုထုတယ်လေ။အဲသူတို့ကအခုကသူတို့ဘယ်လိုပြောရမလဲသူတို့အညို PDF ရှိတဲ့နေရာတွေမဟုတ်တော့ဘဲနဲ့စစ်သေးရှောက်တဲ့နေရာတော့မှသူတို့တီးပြီးမှသူတို့တော့မှအဲ့လိုမျိုးထုသွားတာပေါ့နော်လက်နက်ကြီးကိုအဲ့လိုမျိုးတွေဖြစ်လာပြီးပေါ့နော်အခုက
ဒီလိုမျိုးစစ်ဘေးရှောင်ပြည်သူတွေရှိနေတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ပြီးခဲ့တဲ့လတုန်းကလည်းစစ်ရှောင်စခန်းမှာလက်နက်ကြီးကြီးကျလို့အရက်သားပြည်သူတွေထိခိုက်သေးဆုံးရတာကိုကြုံခဲ့ရတယ်လို့ကုန်းတာရွာကန်စစ်ရှောင်တဦးကပြောပြပါတယ်။ဒီလိုလက်နက်ကြီးတွေကျနေလို့တနေရာပြီးတနေရာပြောင်းရွှေ့နေရတယ်လို့စစ်ရှောင်ပြည်သူတွေမှာနေထိုင်ရတာလဲလုံခြုံမှုကင်းမဲ့နေပြီလို့ပြောပါတယ်။
ကျမဒီမှာလာနေတဲ့အတော်သေးပေါ့နော်ဒီစစ်သေးချောင်းတဲ့နေရာမှာဆိုလက်လက်ကြီးတစ်ခါကြတယ်ကျမ၄၅လုံးတော့မှကြ၄၅လုံးကြပြီးအိမ်လက်ချည်ရယ်အိမ်လက်ချည်ရယ်လူလက်ချည်ပြီးတည်ရတယ်ကြာရရတဲ့ကွာ၄၅ရောက်အဲ့လိုမျိုးတစ်ခါကြုံဘူးတော့ပေါ့နော်လုံချုံမှုတော့လုံးဝမရှိပတိနဲ့နေရတယ်သူတို့ဒီဖက်ကြီးဟိုမြောက်ဖက်ကြီးလိုက်မြောက်ဖက်ကြီးအမြောက်ဖက်ကြီးတောက်ဖက်ကြီးလိုက်အဲ့လိုပဲနေနေရတာကိုကလုံချုံမှုကတနေရမှာမရှိတော့
တိုက်ပွဲကြောင့်ဒမော့ဆိုမြို့နယ်ကတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာဟာလက်ရှိအချိန်မှာတော့တစ်နှစ်ကျော်ကြာသွားပြီဖြစ်ပါတယ်။စစ်ဘေးရှောင်ပြည်သူအချင်းချင်းမျှဝေစားတောက်နေကြရပြီးသူတို့အတွက်စားဝတ်နေရေးတစ်နှစ်ထက်တစ်နှစ်ပိုပြီးတော့မှခက်ခဲလာတယ်လို့ဆိုပါတယ်။စစ်ရှောင်ပြည်သူအများစုအတွက်လုံခြုံရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကလည်းအလွန်အမင်းလိုအပ်နေကြဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်ရှင်။